ဟုတ်ကဲ့ပါရှင်မနေ့ဖက်ကရန်ကုန်မှာလုပ်မယ်ဒီအပြစ်ခတ်ရဲ့ဆေးရည်ဒီလုပ်ငန်းဆွေးနွေးပွဲကိုဦးနိုင်ဟန်တာနဲ့အတူဗိုလ်ချုပ်ခွန်မော်တို့လည်းမတက်ဘူးလို့ပြောပါတယ်ဆိုတော့ဘာကြောင့်များဒီအစည်းအဝေးကိုမတက်တာပါလဲရှင်အဲ့ဒါနဲ့ပတ်သက်ပြီးအရင်သိချင်ပါတယ်ရှင
်ဟာဒီပွဲကပွဲကြီးမဟုတ်သေးဘူးနော်ပွဲကြီးမဟုတ်ဘူးဆိုတာကတစ်ဖက်ကဒီလိုက်စာစစ်ပင်တန်းကြောင်ကိစ္စကလည်းရှင်းဖို့လိုသေးတယ်လို့အင်္ဂရုံးမြင်တယ်အဲ့ဒီကိစ္စပေါ်မှာဒီဘက်ကထိခိုက်သွားတဲ့ပုံမှာပေါ့လေမချမ်းမသာဖြစ်နေတဲ့အဖက်တွေတော်ရှိပါတယ်အဲ့ဒီပုံမှာကျွန်တော်တို့ကတောင်းဆိုထားတယ်အစိုးရဘက်ကဒီကိစ္စကိုတတ်နိုင်တဲ့နည်းနဲ့ကူစားပေးဖို့ပေါ့နော်အဲ့ဒါကိုကျွန်တော်ပြောလိုက်တော့အစိုးရဘက်ကဒီဥအောင်မင်းကစာရေးလာတယ်ဒီတက်စိတ်မကောင်းဘူးဆိုပြီးတော့မှအဲ့တော့ဘယ်ဝန်နေပါလဲဆိုတဲ့ဆိုတဲ့စကားလောက်ပဲပြောတာကိုအဲ့ဒါအငယ်တော့အတော့မပြေလည်ဘူးအဲ့ဒီကိစ္စပေါ်မှာလေဒီနောက်ထပ်ဒါတွေကိုတွေ့ဆုံပြီးတော့မချင်းလဲနိုင်ဖို့အတွက်ပေါ့လေအငယ်တော့အတော့ထပ်ပြီးတောင်းဆိုထားတာရှိတယ်အဲ့ဒီအပေါ်မှာတစ်ချက်ပေါ့နောက်ပြီးတော့မှဒီစက်တင်ဘာဆွေးနွေးပွဲကဒီတက်ဆုပ်နေတဲ့အချက်တွေပေါ်မှာအစိုးရလိုင်းကပေါ့နော်ဥအောင်မင်းနဲ့သမ္မတကြီးတို့လိုင်းကနေတော့မှအစိုးပြုထားတဲ့အချက်တွေရှိပါတယ်အဲ့ဒီအချက်တွေပေါ်မှာဒီအင်္ဂလိပ်နေနဲ့မေးတာတော့ဒါ UP WC တစုံလုံးနေနဲ့ပေါ့လေတစုံလုံးနေနဲ့အဲ့ဒါဘယ်လိုပေါ်လာလဲအဲ့ဒီကိစ္စလည်းမကရုမပြန်ကြသေးဘူးဟိုအစိုးရဘက်ကလိုင်းကယူပဲသူတို့သဘောထားတွေပြရတဲ့ဆိုတော့ဒါမှပြည့်စုံသေးဘူးလေအခုကတော့ဒီအလွတ်သဘောနဲ့ထိနိုင်တာကတော့ပို့ပြီးတော့ကောင်းမယ်အမှအလွတ်သဘောနဲ့ထိုက်ပြောင်းထိနိုင်ပြီးတော့မှဒီလိုအပ်တဲ့ချိန်ကြမှာပေါ့လေဒါဟိုဖွဲ့အပြည့်နဲ့ပြည့်စုံဖို့ဆိုတဲ့အစီအစဉ်မျိုးနဲ့အဲ့ဒါလိုလုပ်လိုက်တာပါ
ဟုတ်ကဲ့ဒီတော့မနေ့ဖက်ကရန်ကုန်မှာလုပ်မယ်ဒီငင်းချင်းရေးဆွေးနွေးပွဲကိုအန်ကယ်တို့မတက်ဘူးဆိုတာအဲမှာဒီကချင်ပြည်နယ်လိုင်စာမှာကြားတဲ့လက်နေကြီးကိစ္စကိုအစိုးရဘက်ကအတိအကျမဖြေရှင်းတာကြောင့်တစ်ချက်ပါတယ်လို့ပြောနိုင်မလားရှင
်အဲဟုတ်တယ်ဟုတ်တယ်အစိုးရဘက်ကဒါကိုနော်ဖိုက်ပြင်းတဲ့နီးနေပေါ့လေအဲဒါကိုဝိုင်းဝန်းကူစားပေးဖို့အန်ကယ်ဒါတော့သူတို့အဖြေမပေးသေးဘူးဖြစ်နေတယ်။ဟိုတရင်တမှာလွှင့်နေတဲ့ဟာတွေကတကယ်လက်တွေ့အနေထားနဲ့မကိုက်ညီဘူးလေဒါတပ်ဘက်ကပြောနေတဲ့အပေါ်မှာပဲဆူရဘက်ကလိုက်ပြောနေတာတော့မမှန်ကန်ဘူးလို့အင်္ဂလိပ်လည်းမြင်နေအဲ့ဒါ
ဟုတ်ကဲ့ပါအဲ့ဒီတော့အခုဒီအပြစ်ရဲ့ငင်းချမ်းရေးလက်မှတ်ရေးထိုးနိုင်မှုအခြေအနေနဲ့အလားအလာဆိုရင်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဦးနိုင်ဟန်တာဘယ်လိုများတုံ့သက်ချင်ပါလဲရှင
်ဒါတော့ပြောဖို့ခက်တယ်ဘာကြောင့်လဲဆိုတော့ဥအောင်မင်းတို့ကနေပြီးတော့ဒီကြားထဲမှာကျူထားတဲ့အဆိုတွေကတော်တော်လေးကိုကောင်းလာတယ်ဆိုလို့ရပါတယ်အမြတ်ဒါကUPWC တစုံလုံးရဲ့တာဟုတ်မဟုတ်ဆိုတဲ့ဟာမသိသေးတော့ဒါမသေးချသေးဘူးလို့ပြောလို့ရပါတယ
်ဟုတ်ကဲ့ဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ဒီအပြစ်ခတ်ရင်းငင်းချင်းရေးဆိုင်ရာအဖွဲ့သဘောထားတွေဟာတမတော်ရဲ့သဘောထားနဲ့တစ်ထပ်တည်းကြမယ်လို့ရောဦးနဟန်သားမြင်ပါလားရှင
်အော်အဲ့လိုတော့မြင်လို့မရသေးဘူးเนาะအဲကြောင့်လဲဆိုတော့ဦးအောင်မင်းတို့တော့အစိုးရလိုင်းကကိုယ်စားလှယ်တွေဖြစ်တယ်သူပြောစကားတော့ဒီအစိုးရလိုင်းကသမ္မတကြီးရဲ့လိုင်းကနေသဘောထားဖြစ်တယ်တပ်မတော်လိုင်းကသဘောထားရလို့ယူဆလို့မရဘူး။အဲကြောင့်အင်္ဂလိပ်တော့တပ်မတော်လိုင်းရဲ့သဘောထားကိုလည်းတင်တယ်
။ဟုတ်ကဲ့။ဆိုတော့တပ်မတော်ကတော့ပြီးခဲ့တဲ့ဆွေးနွေးပွဲတွေအထိဒီတပ်ပိုင်းဆိုင်ရာကိစ္စမှာဒီအင်္ဂလိပ်အဖွဲ့တွေနဲ့ကြားမှာသဘောထားတိမမှုရှိနေပါတယ်။ဆိုတော့သူတို့ဘက်ကရောဒီသဘောထားတွေနဲ့ပတ်သက်ပြီးတော့ပြောင်းလဲလာတာ၊ short ပေးလာတဲ့အနေအထားမျိုးတွေတွေ့ရတာရှိပါလား။အင်္ဂလိပ်သိထားတာရောရှိပါပြီလားရှင်
။အဲ့ဒါတော့မသေးချသေးဘူးနော်။ပတ်သွားရင်တော့ဒါတိတိကျကျသိမှာပါ။အမေဟိုဒီ MPC ကကိုယ်စလဲတွေပြောပြကြရတော့ပြောင်းလဲတော့ရှိပါတယ်ပြန်လဲကောင်းလာပါဟိုကောင်းလာတဲ့အနေထားရှိတယ်လို့အဲ့ဒါလို့တော့ပြောပါတယ
်ဟုတ်ကဲ့ဒီ2014ခုနှစ်အတွင်းမှာအပြည့်ခတ်ရဲ့ဆေးရည်ဆိုင်ရာဆွေးနွေးပွဲတွေဟာမအောင်မြင်ဘူးဆိုတဲ့တုံ့သက်ချက်တွေရှိနေပါတယ်ဒီအပေါ်မှာဘယ်လိုများတုံ့ပြန်ချက်မှာလဲရှင
်ဟုတ်ပါတယ်စပိုင်းကနေတက်လိုက်မယ်ဆိုရင်တော့နော်အငယ်တို့ဒီ NCT ကစပြီးတော့ဆွေးနွေးလာတာတော့2013လုံးပါမှာစဆွေးနွေးတယ်ဆဆချင်းပေါ့လေတွေ့တဲ့ပွဲမှာတော့အချိန်တွေအတိတ်မကောင်းဘူးဒါပေမဲ့နောက်ပိုင်းမှာပြန်လည်တွေ့ဆုံဟိုပြီးတော့မှညှိနှိုင်းလာတာတော့ဒီ August လအထိကတော့တော်တော်လေးကောင်းလာတယ်ဒါပေမဲ့ပေါ့လေအဲ့ဒီ September လကျတော့အချိန်တွေပြန်ပြောင်းသွားပြန်ရောအချိန်တွေကတော့အဲ့ဒီနောက်ပြန်ဆုတ်သွားတဲ့သဘောမျိုးဖြစ်နေတယ်အဲကြောင့်ခြုံလိုက်ရင်တော့ဒီအထိုက်လျောက်တော့တက်ပါတယ်ဒါပေမဲ့ဟိုကပေါ့နောက်ပိုင်းမှာပြန်ဆုတ်သွားတဲ့သဘောတွေရှိတော့တူတက်မှုကအရာမရောက်ဘူးလို့ပြောတော့မှာပေါ့
ဟုတ်ကဲ့တက်မတော်အပါဝင်အစိုးရနဲ့အပြည့်ရဲ့ငင်းချမ်းရေးဆွေးနွေးတဲ့ကိစ္စတွေမှာဘလို့အကြောင်းအရာတွေကအဓိကအခက်ခဲဖြစ်နေပါလဲရှင်အခုလိုမအောင်မြင်ဖြစ်ရတာကရောဘာကြောင့်မလဲလို့ဦးနိုင်ဟန်သာသုံးသပ်ချင်ပါလဲရှင
်အခက်ခဲကတော့ပေါ့နော်အဓိကတပ်ပိုင်းဆိုင်ရာလို့ပြောလို့ရပါတယ်ဟိုတစ်ဖက်ကနိုင်ငံရေးပိုင်းဆိုင်ရာဆိုရင်ဖက်ဒရယ်ပြည်ထောင်စုဟိုတိဆောက်ဖို့ပေါ့နော် အဲ့ဒါကိုမူရပါလေဒါတော့သဘောတူလာပြီအဲ့ဒါတော့အထက်လျောက်ခုနပါလို့ပြောလို့ရပါတယ်ဒါပေမဲ့တစ်ဖက်ကဖက်ဒရယ်ပြည်ထောင်စုကိုတိဆောက်မယ်ဆိုရင်တစ်ခုလည်းတင်ပြောင်းဖို့လိုပါတယ်ဒီအင်္ဂရိုတိုင်းရင်သားနဲ့ကိုင်ဖွဲ့တွေရဲ့တပ်တွေကိုလည်းနာကပ်မပေါ့လေပြည်တော်စုတပ်မတော်ရဲ့အစိအပိုင်းတစ်ခုအနေနဲ့ပါဝင်ပူးပေါင်းပြီးတော့မိမိတို့နိုင်ငံကိုကာကွယ်သွားဖို့အဲ့လိုပူးပေါင်းတဲ့နေရာမှာဘယ်လိုပူးပေါင်းမလဲဆိုတဲ့အနေထားမှာတော့နော်ဒီအမြင်မတူကြသေးဘူးအော်အဓိကအဖြစ်ကတော့ဒီအစိုးရဘက်ကကုစလေတွေတပ်ဘက်ကကုစလေတွေတော့သူတို့လက်ရှိပုံစံကိုသူမပြောင်းချင်ဘူးအဲ့ဒါတော့အင်္ဂလိပ်မြင်တာကတော့တပ်နေသားတွေကိုအတင်းမပြောင်းရင်တစ်ဖက်ကဒီမိုကရေစီစနစ်နဲ့လည်းမကိုက်ညီဘူး။ဟိုဖော်ရတီတော်စုစနစ်နဲ့လည်းမကိုက်ညီဘူး။အဲ့ဒါဆိုရင်အင်္ဂလိပ်လည်းလက်ခံနိုင်ဖို့အနေထားမရှိဘူး။ဒါဟိုအဓိကအခက်အခဲတွေပါ
။ဟုတ်ကဲ့။အခုဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကို6ပွင့်ဆိုင်ဟလာနောက်တစ်ခါကျတော့ဒီတိုင်းရင်းသားအလုပ်ပါဝင်တဲ့12ပွင့်ဆိုင်ဆိုပြီးတောင်းဆိုမှုတွေရှိလာပါတယ်။ဒီတော့ဒီမြန်မာနိုင်ငံရေးဆွေးနွေးပွဲတွေမှာအကဲနူဦးနိုင်ဟန်သားတို့ဒီလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့အနေနဲ့ရောပါဝင်ဖို့အတွက်ဆန္ဒရှိပါသလားဒီလိုပါဝင်ဖို့ကိုရောတောင်းဆိုဖို့အစီအစဉ်ရှိပါလားရှင
်ဒါကဟိုပြည်တွင်းမှာလုပ်နေတဲ့ဒီပွင့်ဆိုင်တို့ဆက်နပွင့်ဆိုင်တို့ပြောနေတဲ့ကိစ္စတွေလေဘာအင်္ဂေတို့ကိုလည်းထက်မတတ်ပါဘူးအင်္ဂေတို့လည်းဟိုဇာဘောပါဝင်ခြင်းလို့လည်းဟိုမဟုတ်ပါဘူးတကယ်တော့အင်္ဂေတို့မြင်တာကတော့ဒီအင်္ဂေတို့နိုင်ငံရဲ့အဓိကပြဿနာကဒီလက်နက်ကင်ပြည်ပခပဲအဲ့တော့ဒီလက်နက်ကင်ပဋိပက္ခကိုမဖြေရှင်းနိုင်ကြတော့အလို့တဲ့နိုင်ငံကဘလို့မှမအေးချမ်းနိုင်ဘူးဖွံ့ဖြိုးမတိုးတက်နိုင်ဘူးအားလုံးကဒီလက်နက်ကင်ပဋိပက္ခကိုဖြေရှင်းနိုင်ကြတော့ဒါသွားလို့မရဘူးလို့အင်္ဂလိပ်နဲ့အဲကြောင့်ပေါ့လေအတွင်းကတော့ဘလောက်ပဲဆွေးနွေးဆွေးနွေးအင်္ဂလိပ်နဲ့ပြည်လဲအောင်မဆွေးနွေးနိုင်ကြတော့အင်္ဂလိပ်ရဲ့နိုင်ငံကဘလို့မှမပြောင်းလဲနိုင်ဘူးလို့အင်္ဂလိပ်မြင်တယ်
ဟုတ်ကဲ့ပါရှင်အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်